ဂျာမနီဆေးရုံမှာဆေးကုသမှုခံယူနေတဲ့ရုရှားတိုက်ခိုက်ခံဆောင်အလက်ဆေးနာဗာလ်နီရဲ့ကျန်းမာရေးအခြေအနေဟာတိုးတက်လာနေပြီဖြစ်ပြီးအခုဆိုတက်ထားတဲ့ဆက်တွေပါဖယ်ရှားလိုက်ပြီဖြစ်တယ်လို့ကိုရင်းအင်ကာတွေလည်းပြန်ပြီးအလုပ်လုပ်နေပြီလို့ဆေးရုံကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်လို့ရှိတဲ့နာဗာလ်နီဟာဆာဗီးယားကနေမော်စကိုကိုလေယာဉ်နဲ့အသွားနာမကျန်းဖြစ်ခဲ့တဲ့အတွက်လမ်းမှာအရေးပေါ်ဆင်းရဲပြီးအော့မ်စ်မြို့မှာဆေးကုသမှုခံယူနေရကနေနှစ်ရက်ကြာမှာအောက်တိုဘာ22ရက်နေ့မှာတော့ဂျာမနီဆေးရုံကိုပြောင်းရွှေ့အကူအညီခံခဲ့တာဖြစ်ပါတယ်။ဂျာမန်ဓာတ်ပုလက်နဲ့ကျွမ်းကျင်သူတွေကတော့သူဟာဆိုဗီယက်ရုရှားခေတ်ကတုံးတဲ့အာရုံကြောထိကဲရှိတဲ့နိုဗီချော့ခ်အမျိုးအစားဓာတ်ပုစိတ်ညှိခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့ရုရှားကတော့လက်မခံပါဘူး။အသက်44နှစ်ရှိပြီဖြစ်တဲ့နာဗာလ်နီရဲ့အခြေအနေကတိုးတက်လာကြောင်းနဲ့သူဟာပြောဆိုတာကိုနားလည်တုံ့ပြန်နေဖြစ်ပေမဲ့ပြင်းထန်တဲ့အစိတ်အတိုင်းခံစားနေရစေဖြစ်ကြောင်းဆေးရုံကပြောပါတယ်။ဂျာမနီအစိုးရကတော့နာဗာလ်နီအစိတ်ခံရတဲ့ပတ်သက်ပြီးဖြေရှင်းမှုအတွက်ရုရှားကိုတောင်းဆိုခဲ့ပါတယ်။